ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 32နဲ့40တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင့်ကောက်နှုတ်ချက်တွေအီရန်သုံးမနက်ခင်းအင်္ဂလိပ်သင်္ကန်းစာနဲ့အမျိုးသမီးကန္တာမှာတော့ဘာသာကြားနဲ့လက်ထပ်ထိမ်းမြားခြင်းဆိုင်ရာဥပဒေနဲ့ပတ်သက်လို့ဥပဒေပညာရှင်တွေနဲ့အမျိုးသမီးအခွင့်အရေးလှုပ်ရှားသူတွေကဘယ်လိုရှုမြင်သုံးသပ်ကြပါသလဲ။
အမျိုးသမီးတွေကတခြားဘာသာနဲ့ဟိုလက်မထက်ရဘူးဆိုတဲ့ကန့်သတ်မှုမျိုးတွေပြုလုပ်နေတာအမျိုးသမီးတွေရဲ့ပြောရေးဆိုခွင့်နဲ့နောက်ပြီးတော့မှကိုယ်ကျေတပ်ပေါ်ကိုရက်တီခွင့်လွတ်လပ်စွာဒီဆုံးဖြတ်ခွင့်တွေကိုတားဆီးလိုက်တယ်လို့ကျွန်တော်တို့မြင်နေပေါ့နော
်ထိုင်းချေဆိုင် WLB ခေါ်အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့ခေါင်းဆောင်တူဦးဖြစ်တဲ့ဒေါက်တင်တင်ညိုပြောပြသွားတာပါအမျိုးသမီးကန္တာမှာနားဆင်နိုင်ပါလိမ့်ရှင်တခါပြုခက်ကဘိတုကလက်ရာတွေအကြောင်းကိုတော့သိပ္ပံနဲ့ဤပညာအစီအစဉ်မှာထုတ်လွှင့်သွားဖို့ရှိပါတယ်ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးကမ္ဘာတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်တွေကိုမူလစောင်းပါရှင်ရဲ့အာဘော်မပြတ်ကောက်နှုတ်စုစည်းပြီးကိုဇော်ဝင်းလိုက်နဲ့အတူတင်ဆက်ပေးပါဦးမယ်ရှင်။မြန်မာနိုင်ငံမှာဆင်းရဲမွဲတေမှုနဲ့အဂတိလိုက်စားမှုတွေကြောင့်ဘိန်းထုတ်လုပ်မှုပိုတိုးလာစေတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်ဂျေဆွန်အီလစ်ကပြောပါရယ်။မြန်မာပြည်အတွင်း9နှစ်ဆက်တိုက်ဘိန်းထုတ်လုပ်မှုတိုးလာပြီးမြန်မာနိုင်ငံဟာအာဖဂန်နစ္စတန်ပြည်ရင်ကမ္ဘာပေါ်မှာဒုတိယအများဆုံးဘိန်းထုတ်တဲ့နိုင်ငံဖြစ်ပါရယ်။ဘိန်းထုတ်တဲ့ပေါ်ပီဘန်းတွေကိုရှမ်းပြည်နယ်မှာအများဆုံးစိုက်ပျိုးပြီးအဲ့ဒီဒေသတွေမှာနှစ်ပေါင်းများစွာတိုင်းရင်းသားလက်နက်ကိုင်တွေနဲ့အစိုးရတပ်ဖွဲ့တွေထိတ်တန့်ရင်ဆိုင်တိုက်ပွဲဖြစ်နေခဲ့တဲ့ဒဏ်တွေကိုလည်းခံစားနေကြရတာဖြစ်ပါတယ်။ရှမ်းပြည်နယ်အခြေစိုက်တဲ့လက်နက်ကိုင်တပ်ဖွဲ့တွေထိန်းချုပ်ရာဒေသတွေမှာတရားမဝင်မူရစေရောင်းဝယ်မှုတွေဟာအရှိန်အဟုန်နဲ့တိုးများလာနေတာဖြစ်ပြီးဒါဟာမြန်မာပြည်ရဲ့မူရစေပြဿနာနဲ့ပတ်သက်လို့အဓိကအကြောင်းရင်းလည်းဖြစ်ပါတယ်။တပ်ပြင်မြန်မာနိုင်ငံမှာမူရစ်ဆေးသုံးဆွဲသူပေါင်း3သိန်းကနေ4သိန်းအထိရှိတယ်လို့လည်းမစ္စတာဂျွန်ဆန်ကပြောပါတယ်။အဲ့ဒီမူရစ်ဆေးဆွဲသူတွေဟာ HIV AIDS လို့ကူးစက်ရောဂါတွေကြောင့်သေဆုံးမှုနှုန်းလည်းမြင့်မားလာနေပါတယ်။မြန်မာပြည်မှာဖြစ်နေတဲ့မူရစ်ဆေးနဲ့ဘိန်းဆိုင်ပြုတ်မှုပပျောက်စေခြင်းရင်တော့တိုင်းရင်းသားဒေသတွေမှာဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေကိုစနစ်တကျချမှတ်ဆောင်ရွက်ဖို့လိုအပ်တယ်လို့မြမရဲတပ်ဖွဲ့ကလည်းဤပညာနဲ့ဗဏ္ဍာရေးပိုင်းမှာလုံလောက်တဲ့ပံ့ပိုးမှုတွေမလွဲမသွေဆောင်ရွက်ပေးရမှာဖြစ်တယ်လို့ရေးသားထားတဲ့ဆောင်ပါကိုတော့ DW Online စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ရှင်
။ပွင့်လင်းမြင်သာမှုရှိတဲ့မြမလောင်စာထုတ်လုပ်မှုဆိုတဲ့သတင်းဆောင်ပါမှာတော့မြမစွန့်ဝင်ဝန်ကြီးဌာနကရေနံလုတ်ကွက်36ကွက်ကိုတင်တာခေါ်ခဲ့တာမှာ American Company Chevron ဗြိတိသျှက Shell, India က Reliance နဲ့ Malaysia က Petronas ကုမ္ပဏီတို့ကလေလံအောင်သွားခဲ့ကြတဲ့အကြောင်းအော်တိုဘာလနဲ့မတ်လတွေမှာစွန့်ဝင်ဝန်ကြီးဌာနရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားခဲ့ကြောင်းရေးသားထားပါတယ်။2011ခုနှစ်ဦးသိန်းစိန်အစိုးရအာဏာရလာပြီးကတည်းကထုတ်ဖော်ကြေညာခြင်းမရှိဘဲနဲ့လုတ်ခွင့်ရနေတဲ့ပြည်ရင်းပြည်ပကကုမ္ပဏီငယ်လေးတွေလည်းရှိနေပါသေးတယ်။မြန်မာစွန့်ဝင်ဝန်ကြီးဌာနရဲ့လူမှုရေးကွန်ရက် Facebook စာမျက်နှာမှာတင်တာအောင်ထားတဲ့ကုမ္ပဏီတွေရဲ့အမည်စင်းရင်းနဲ့ဆက်သွယ်ရမယ့်လိပ်စာဖုန်းနံပါတ်တွေကိုအကန့်အသတ်နဲ့ဖော်ပြထားပေမဲ့လက်မှတ်ထိုးနိုင်ဖို့အတွက်ကုမ္ပဏီတွေဘယ်ရွေ့ဘယ်မြပေးခဲ့ရတယ်ဆိုတာကိုတော့ရေးသားထားခြင်းမတွေ့ရပါဘူး။လန်ဒန်အခြေစိုက် Global Witness အဖွဲ့ကြီးကတော့မြန်မာနိုင်ငံရဲ့လောင်စာအရင်းအမြစ်တွေဟာအကြီးအကျယ်ရောင်းချထားပေမဲ့နိုင်ငံသားတွေကတော့အကျိုးအမြတ်ဘယ်လောက်ရတယ်လဲဆိုတာကိုမသိနိုင်ပဲဖြစ်နေတယ်လို့ဖော်ပြထားပါတယ်။တကယ်လို့မြန်မာနိုင်ငံဟာလာမယ့်သတင်းပတ်အတွင်း EITI လို့ခေါ်တဲ့တဘာဝအရေးအမြစ်တွေနဲ့ဆက်ဆက်နေတဲ့အဂတိလိုက်စားမှုတွေကိုတိုက်ဖြတ်နေတဲ့အဖွဲ့ကိုဝင်ခွင့်ရမယ်ဆိုရင်တော့မြန်မာအစိုးရအနေနဲ့ဒီတဘာဝအရေးအမြစ်တွေအကျိုးအမြတ်တွေဘယ်လောက်ရတယ်ဆိုတာနဲ့ဒီအကျိုးအမြတ်တွေကိုဘယ်လိုသုံးစွဲသလဲဆိုတာကိုပွင့်လင်းမြင်သာမှုရှိရမှာဖြစ်ပါတယ်မြန်မာစွန့်အင်ထုတ်လုပ်ရေးအတွက်တင်တာအောင်ထားတဲ့ကုမ္ပဏီကြီး48ခုအနေနဲ့Global Witness အဖွဲ့ကြီးကမေးမြန်းထားတဲ့မေးခွန်းတွေကိုတုံ့ပြန်ဖြေကြားခဲ့တဲ့ကုမ္ပဏီကစုစုပေါင်း73ခုပဲရှိတယ်လို့ဆိုပါတယ်။အပြည့်အစုံကိုတော့ The Financial Times Online စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
။အခုဆက်ပြီးနားဆင်ရမှာကတော့ American Style Indian အတုံးမနက်ခင်းအင်္ဂလိပ်သင်ခန်းစာဖြစ်ပါတယ်။ဒေါ်လာလတန်စီစဉ်ပို့ချထားပါတယ်ရှင်။
ဒီကနေ့တင်ပြမယ့် idiom အသုံးကတော့
bare-faced liar
ဖြစ်ပါတယ်။စာလုံးပေါင်းက bare-faced bare-faced ကမျက်နှာပြောင် liar liar ကလိမ်ညာတဲ့သူလို့ဓာတ်ရိုက်အဓိပ္ပာယ်ရပါတယ်။ idiom ဆိုတဲ့သဘောပိုက်အဓိပ္ပာယ်ကတော့ကျမတို့မြန်မာမှာလည်းရှိတဲ့အတိုင်းပါပဲ။မျက်နှာပြောင်တိုက်လိမ်တဲ့လူတူတူပြောရရင်တော့ဖြောင်းလိမ်တဲ့လူပေါ့။ဒ ဒီလိုလိန်ညာသူဟာလိန်ရမှာကိုမရှိတယ်လူလွယ်လွယ်နဲ့လိန်တဲ့လူလိန်ဖို့လည်းနှခါမစင်းစားတဲ့လူမျိုးကိုဆိုလိုတာဖြစ်ပါလေဒီအတော့နဲ့ပတ်သက်လို့ George Grove ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် That bare-faced liar stole my watch and said he'd found it
အဲ့ဒီပြောင်းနေတဲ့လူကကျွန်တော်နာယီကိုခိုးခဲ့ပြီမေသူရှာတွေ့ခဲ့တာလို့ပြောခဲ့တယ်လို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် That bare-faced liar stole my watch and said he'd found it
လူတူဦးကပြောင်းလဲနေဆိုရင်ဘယ်လိုပြောမလဲ
Bare-faced liar
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
အမေရိကန်အီရန်သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလတ်တန်စီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုအမျိုးသမီးကဏ္ဍကိုဆက်ပြီးတော့နားဆင်ကြရအောင်ပါဒီတစ်ပတ်နားဆင်ရမှာကတော့ဒီလူမျိုးခြားတွေနဲ့လက်ခတ်တဲ့ချင်းဆိုင်ရာမျိုးဆောင်ဥပဒေကြမ်းနဲ့ပတ်သက်ပြီးမြန်မာအစိုးရကပြည်သူတွေစီကနေပြီးတော့အကြံပေးချက်တွေတောင်းခံခဲ့ပါတယ်ဒီလိုတောင်းခံမှုနဲ့ပတ်သက်ပြီးတော့ပြည်တွင်းပြည်ပကအမျိုးသမီးအခွင့်အရေးလှုပ်ရှားသူတွေနဲ့ဥပဒေပညာရှင်တွေကဘယ်လိုရှုမြင်သုံးသပ်တယ်လဲဆိုတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလတ်တန်ကတင်ပြပေးထားပါတယ်ရှင
် We at the United States Commission on International Religious Freedom think that the draft conversion law is just irreparably flawed and needs to be abandoned.
American ပြည်ထောင်စုရှိနိုင်ငံကဘာသာရေးလွတ်လပ်စွာကိုယ်ကွယ်ခွင့်ကော်မရှင်ကဒီကိုယ်ကွယ်ရာဘာသာရေးကုပြောင်းဝင်ဆိုင်ရာဥပဒေကြမ်းဟာပြင်ဆင်လို့မရနိုင်အောင်ချုပ်ရင်းချက်တွေပါနေပြီးဒါကိုရှစ်ဆက်ဆောင်ရွက်ခြင်းမပြုသင့်ပါဘူးလို့ယုံကြည်ပါတယ်။ဒါဟာနိုင်ငံတကာစံနှုန်းတွေအရလွတ်လပ်စွာဘာသာကိုယ်ကွယ်ခွင့်နဲ့ယုံကြည်ခွင့်တွေကိုလေးစားလိုက်နာဖို့မြန်မာနိုင်ငံရဲ့တာဝန်တွေကိုချိုးဖောက်ရရောက်တယ်လို့20တရားစုမှာဒီလိုမျိုးဥပဒေတွေအတွက်နေရာမရှိပါဘူး
။အဲ့ဒါကတော့ USCIRF ကိုနိုင်ငံတကာဘာသာရေးလွတ်လပ်ခွင့် American Commission ဥက္ကဋ္ဌ Robert George ကပြောခဲ့တာပါ။သူညွှန်ညွှန်းပြောကြားခဲ့တဲ့20တရားစုမှာပြတ်ထန်းဖို့မတင်တော်တော့ဘူးဆိုတဲ့ဥပဒေကြမ်းကတော့မေလ29ရက်နေ့ကမြန်မာအစိုးရကနေကိုယ်ကိုရဘာသာရေးကုပြောင်းမှုဆိုင်ရာဥပဒေကြမ်းနဲ့ဆက်လျင်းပြီးယဟန်ရှင်လူပြည်သူအများအကြံပြုချက်များဖိတ်ခေါ်တဲ့ကြီးညာချက်နဲ့ပတ်သက်တာဖြစ်ပါတယ်။အဲ့ဒီကြီးညာချက်မှာဥပဒေလေးရပြဋ္ဌာန်းနိုင်ရေးအတွက်ဥပဒေပြုလွှတ်တော်အနေနဲ့ကြည်ကြဲပြန့်ပြန့်ဆွေးနွေးပြီးသုံးသပ်နိုင်ဖို့အတွက်အခုလိုအကြံပြုချက်များကိုပြည်သူလူထုကဖိတ်ခေါ်ထားခြင်းဖြစ်ပါတယ်။ကိုယ်ကိုရဘာသာကုပြောင်းခြင်းဆိုင်ရာဥပဒေလူဦးရေတိုးပွားနှုန်းထိမ့်ညှိခြင်းဆိုင်ရာဥပဒေလက်ထပ်ထိမ့်များခြင်းဆိုင်ရာဥပဒေနှင့်တလင်တမယာစနစ်ကျင့်သုံးခြင်းဆိုင်ရာဥပဒေအစိုးပြုချက်တို့ပါဝင်ပြီးမျိုးဆောင်ဥပဒေရဲ့လို့ချုပ်ငုံခေါ်ပေါ်ထားတာဖြစ်ပါလေ။အဲ့ဒီမျိုးဆောင်ဥပဒေကြမ်းပေါ်အကြံပြုချက်တွေဖိတ်ခေါ်တဲ့ကြီးညာချက်ထွက်ပေါ်လာရမှာပြည်တွင်းပြည်ပကတုံ့ပြန်မှုတွေပေါ်ပေါက်ခဲ့ပါလေ။အမေရိကန်နိုင်ငံသားဌာနကတော့လူခွင့်လေးစားလိုက်နာမှုနဲ့ဘာသာအချင်းချင်းကြားတိခါမှုရှိဖို့မြန်မာအစိုးရရဲ့ကြိုးပမ်းမှုနဲ့ဒီဥပဒေကြမ်းဟာရှေ့နောက်မကြီးဖြစ်ပြီးဘာသာကြားနဲ့လက်ထပ်မှုဟာရာဇဝတ်မှုကျူးလွန်ရာရောက်စေတယ်လို့ဝေဖန်လိုက်ပါတယ်။အလားတူပဲဘာသာရေးလက်ခွင့်လူနည်းစုရေးနဲ့လူခွင့်ဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှူး၃ဦးတို့ကလည်းဒီဥပဒေကြမ်းဟာကိုယ်ကိုယ်ရဘာသာကူးပြောင်းခွင့်အပေါ်ချုပ်ချယ်ကန့်သတ်မှုတွေချမှတ်ရာရောက်ပြီးလွတ်လပ်စွာဘာသာကိုယ်ကိုယ်ခွင့်ဆိုတဲ့အခြေခံလူခွင့်ရေးကိုချုပ်ဖောက်ရာရောက်တယ်လို့ထောက်ပြခဲ့ကြပါတယ်။အလားတူပဲပြည်တွင်းရှိမြန်မာအမျိုးသမီးရေးအကျိုးတော်ဆောင်အဖွဲ့အစည်းတွေကလည်းဒီဥပဒေကြမ်းတွေဟာမြန်မာအမျိုးသမီးတွေရဲ့အခွင့်အရေးတွေကိုကန့်သတ်ချုပ်ချယ်ရရောက်တယ်လို့ပြည်ပြင်းထန်တာဝေဖန်ခဲ့ကြရမှာတချို့လူစုချိန်ချောက်မှုတွေခံခဲ့ကြရတယ်လို့သတင်းတွေမှာထွက်ပေါ်ခဲ့ပါတယ်။ခုလိုမျိုးဆောင်ဥပဒေနဲ့ပတ်သက်လို့ဥပဒေပိုင်းဆိုင်ရာကျွမ်းကျင်ပညာရှင်တို့ရဲ့အမြင်ကဘယ်လိုရှိပါသလဲ။တရားလွှတ်တော်ချုပ်ရှင့်နေတူဖြစ်တဲ့ဦးကျော်ဟိုးကတော့မြန်မာနိုင်ငံမှာ1954ခုဥပဒေဖြစ်တဲ့မြန်မာဗုဒ္ဓဘာသာမိမများအထူးလက်ထပ်ထိမှန်းခြင်းနှင့်အမွေဆက်ခံခွင့်ဥပဒေရှိပြီးသားဖြစ်တဲ့အတွက်ကြောင့်လေနောက်ထပ်ဥပဒေပြဋ္ဌာန်းဖို့မလိုအပ်ဘူးလို့သူ့ရဲ့အမြင်ကိုပြောပါတယ
်လက်ရှိဘာတွေဖြစ်နေလို့လက်ရှိဖြစ်နေတာတွေကိုဟာလာဥပဒေနဲ့ကုစားလို့မရဘူးအဲဒါကြောင့်ဥပဒေပြဋ္ဌာန်းရပါတယ်လို့လည်းအချက်တွေဟာရှိဖို့လိုတယ်လေဒီလိုအချက်မျိုးကိုထောက်ပြနယ်ပါဒါဥပဒေပြဋ္ဌာန်းတင်တာလက်ရှိဥပဒေမှာဘာဘာခေါက်တာပြောလို့ဒီတွားလို့ရနေတာပဲအာနိုင်ငံတကာနဲ့လက်ခံ ဟုတ်တယ်မလားဒီဥပဒေအပြစ်ပြထားတဲ့ကာကြမ်းပါနိုင်ငံတကာကပြောတာဆိုတာတွေရှိတာပဲဆိုတော့မလိုရင်တော့မထုတ်တာဆိုတော့ဗျာတကယ်လိုရနေတော့ပြောလိုရတယ်တော့ဘာလဲလိုရတယ်ဆိုလိုရတယ်ဆိုတော့တော့ပြဖို့လိုတယ်ဒီဘာလဲလိုရနေတယ်
ဟောင်ကောင်ချီဆိုင် EHRC ကိုအာရှလူခွေကော်မရှင်ရဲ့ဥပဒေချမ်းပြီးဥမီလွင်ဦးကလည်းဒါကိုထောက်ခံပါတယ
်။ဟောင်ကောင်54ခုနှစ်အထူးလက်ထပ်ထင်ရှားခြင်းဥပဒေအရဆိုလို့ရှိရင်မြန်မာအမျိုးသမီးကဘာသာမပြောင်းဘူးဆိုလို့ရှိရင်အမွေခွဲဝေခြင်းကိစ္စရပ်ဒီမှာမြန်မာဗုဒ္ဓဘာသာဓလိထုံနှံဒီမှာပါတဲ့ဥပဒေတွေအရဆို၎င်းတရားရုံးမှာအမွေဆက်ခံခြင်းဥပဒေအရဆို၎င်းဥပဒေရဲ့အခွင့်အရေးကိုအပြည့်အဝရရှိစေတယ်နောက်ပြီးတော့တခါအမွေပုံကိုလည်းညီလူညီမျှခံစားဖို့အတွက်ကိုသတ်မှတ်ဆုံးဖြတ်ထားပြီးတယ်ဒါကမြန်မာဗုဒ္ဓဘာသာဝင်အမျိုးသမီးတွေရဲ့အခွင့်အရေးအတွက်ကိုကြိုတင်ပြီးတော့ကာကွယ်ရေးဆွဲထားပြီးတဲ့ဥပဒေဖြစ်တဲ့အတွက်ဘာသာပြောင်းစရာမလိုဘဲနဲ့လက်ထပ်ထင်ရှားနိုင်တဲ့ဥပဒေဖြစ်တယ်အဲ့တော့အကူက54ခုနှစ်အထူးလက်ထပ်ထင်ရှားခြင်းဥပဒေမှာပါတဲ့ဥပဒေပါပြဋ္ဌာန်းချက်ဒီအတိုင်းကိုကျွန်တော်တို့တရားရုံးတွေကလိုက်နာဆောင်ရွက်ပေးမယ်ဆိုလို့ရှိရင်ဒီအခုဘာသာကူပြောင်းခြင်းဆိုင်ရာဥပဒေကိုကျွန်တော်တို့ထူထူးထူးကိုထပ်မံပြဋ္ဌာန်းစရာမလိုတော့ဘူး။ဒါကြောင့်ကျွန်တော်တို့ရှေ့နေတော်တော်များများက1954ခုနှစ်မြန်မာအမျိုးသမီးများအထူးလက်ထပ်ထင်ရှားရေးဥပဒေကိုလိုအပ်ချက်တွေရှိရင်ပြန်ထည့်သွင်းပြီးတော့အသိပြဋ္ဌာန်းမှာဒီအပြင်ပုံမူလုံလောက်တဲ့အချက်လက်တွေနဲ့ပြဋ္ဌာန်းပြီးဆိုလို့ရှိရင်ဘာသာကူပြောင်းခြင်းဆိုင်ရာဥပဒေကကျွန်တော်တို့အတွက်လုံးဝမလိုအပ်တော့ဘူးဆိုတာကိုကျွန်တော်တို့ပြောလို့ချင်းဖြစ်တယ
်။မြန်မာနိုင်ငံအနေနဲ့စီတော့ခေါ်မြို့သမီးများပေါ်ခွဲခြားဆက်ဆံမှုပပျောက်အောင်လှုပ်ဆောင်ရေးစာချုပ်ကို1998ခုဇွန်လ22ရက်နေ့ကလက်မှတ်ရေးထိုးခဲ့တာဖြစ်ပြီးနောက်ဆုံး2000ခုဖေရီလကတင်သွင်းခဲ့တဲ့မြန်မာအစိုးရရဲ့အစီရင်ခံစာမှာလည်းလက်ထပ်ထင်ရှားခြင်းနဲ့အမွေဆက်ခံခြင်းဆိုင်ရာမြန်မာအမျိုးသမီးတွေရဲ့အခွင့်အရေးကိုဒီ1954ခုဥပဒေအရအကာအကွယ်ပေးထားတယ်လို့အစိုးရခန်းစာရဲ့စာမျက်နှာ50မှာအချက်တွင်ဖော်ပြခဲ့တာတွေ့ရပါတယ်။ဒါပေမဲ့ဒီမျိုးဆက်ဥပဒေတွေမှာမြို့သမီးတွေရဲ့အခွင့်အရေးကိုအကာအကွယ်ဆောက်ရှောက်ပေးထားတယ်လို့မျိုးဆက်ဥပဒေဖြစ်မြောက်ရေးမှာတိတိကျကျပါဝင်နေတဲ့မန္တလေးမြို့မစိုးရင်တိုက်ဆရာတော်ဦးဝေရသူကတော့မိတ်ပါတယ်
။အဲမင်းကြားချင်တာတော့ဘာသာတစ်ခုရဲ့အတွက်အကာအကွယ်ပေးနေတာမဟုတ်ဘူးဘာသာကြီးကဘာသာအသေးလေးတွေကိုအနိုင်ကျင့်နေတာလည်းမဟုတ်ဘူးဘာသာဝင်အားလုံးခံစားွက်ရှိတယ်အမျိုးသမီးတွေကိုနှိပ်ကွပ်နေတာမဟုတ်ဘူးအမျိုးသမီးတွေရဲ့အခွင့်အရေးတွေကိုရအောင်လုပ်ပေးရတယ်ဒါကြောင့်မလို့လူ့အခွင့်အရေးဆိုတဲ့ပြည်တိုင်းနဲ့ပြည်သူချာချာတိုင်းကြပါလို့ရန်တိုင်းပြီးတော့မမီဘူးဆိုတာမျိုးတော့မဟုတ်ကြပါနဲ့
မြမအမျိုးသမီးများအခွင့်အရေးနဲ့ပတ်သက်လို့ကာလကြာရှည်ကြိုးပမ်းပေးနေတဲ့ထိုင်းချီဆိုင် WLB ကမြို့သမီးများအဖွဲ့ချုပ်မြန်မာနိုင်ငံကခေါင်းဆောင်တင်းတင်းညိုကိုမျိုးဆောင်ဥပဒေနဲ့ပတ်သက်လို့မြို့သမီးများအခွင့်အရေးကိုအကာအကွယ်ပေးထားပါသလားလို့မေးမြန်းကြည့်ခဲ့ပါတယ်။သူရဲ့ပြောကြားချက်နဲ့တူဒီသတင်းပါရဲ့မြို့သမီးများခန္ဓာကိုညီကုန်းချုပ်အပ်ပါလိမ့်ရှင်
။နောက်ပြန်လှည့်သွားတယ်လို့ပြောလို့ရတာကတော့ဒီမြို့သမီးတွေကိုစောက်ရှောက်ရေးဆိုတဲ့ဒီခေါင်းဆောင်အောက်မှာထည့်လိုက်တာပဲ။ဆိုတော့မှဥပဒေပိုင်ဆိုင်ရာကန့်သတ်ပြတ်တမှုတွေပြုလုပ်လာတယ်ဒါကြီးကိုကျတော်နိုင်ငံအစိုးရဦးသိန်းစိန်ကရောနောက်ပြီးတဲ့ခါကျလို့ရှိရင်တကယ်အကြီးဆုံးပါတီဖြစ်တဲ့ပြည်ခိုင်ပြိုးပါတီအပါအဝင်ကျမတို့ရဲ့နိုင်ငံမှာဩဇာအကြီးမားဆုံးဖြစ်တဲ့အာနောက်ထပ်အင်အားစုတစ်ရပ်ဖြစ်တဲ့ဖုန်းတော်ကြီးတွေကအစဒါကြီးကိုတကယ်ခိုင်မာတဲ့ယုံကြည်ချက်တွေနဲ့လှုပ်ဆောင်လာတာဟာကျမတို့အမျိုးသမီးတွေအတွက်ကတော့အမတန်မှဟိုဝမ်းနဲ့ကြည်ကွဲရတယ်လို့ပြောချင်ပါတယ်ဒီလိုမျိုးဖြစ်မှာကျမတို့မျိုးသမီးတွေအတွက်ချမ်းပတ်ခံရတဲ့အနေထားနေပြီးတော့ကာကွယ်ဆောက်ရှောက်ပေးဖို့ထက်ကိုယ့်ရဲ့အမျိုးကိုယ့်ရဲ့ဘာသာဒါကြီးကပို့ပြီးတော့မှဟိုထိန်းသိမ်းရမယ်အဲ့လိုမျိုးထိန်းသိမ်းရတယ်ဆိုတဲ့အပိုင်းကလည်းကျမအနေနဲ့မှားတယ်လို့တော့မမြင်ပေမဲ့ဒါဟာမျိုးသမီးတွေမှာပဲတာဝန်ရှိတယ်ဆိုတဲ့ပုံစံမျိုးပြောလို့မရအောင်အမျိုးသမီးတွေကတခြားဘာသာနဲ့ဟိုလက်မထက်ရဘူးဆိုတဲ့ကန့်သတ်မှုမျိုးတွေပြုလုပ်နေတာအမျိုးသမီးတွေရဲ့ပြောရေးဆိုခွင့်နဲ့နောက်ပြီးတော့မှကိုယ့်ခြေထောက်ပေါ်ကိုယ်ရက်တီခွင့်လွတ်လပ်စွာဒီဆုံးဖြတ်ခွင့်တွေကိုတားဆီးလိုက်တယ်လို့ကျမတို့မြင်နေပေါ့နော်ဆိုတော့အဲ့ဒီထက်အရေးကြီးတဲ့ကိစ္စရပ်တွေအများကြီးရှိနေသေးတယ်အဲ့ဒီကိစ္စရပ်တွေကိုကျမတို့ကတော့ပို့ပြီးတော့မှဥတည်စေချင်တယ်တပြိုင်တည်းမှာပဲအခုလိုမျိုးအမျိုးသမီးတွေကိုပြစ်မှတ်ထားပြီးတော့မှဒီအမျိုးဘာသာသာသနာကိစ္စတွေပြုလုပ်တာဟာလည်းအစိုးရရဲ့နိုင်ငံရေးကစားကွက်တစ်ခုလို့ကျမတို့ကတော့သုံးသပ်တယ်အဲ့ဒီကစားကွက်မှာသာကျမတို့အားလုံးကမျောပါသွားမယ်ဆိုလို့ရှိရင်ကျမတို့အားလုံးမျှော်လင့်နေတဲ့တကယ်စစ်မှန်တဲ့ညီချင်းစစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ဒီမိုကရေစီဆိုတာနဲ့ကျမတို့အလံဝေးနေအောင်မယ်ပေါ့ဒါကြောင့်မလို့ကျမတို့မြန်မာနိုင်ငံသူနိုင်ငံသားတွေအကုန်လုံးတွေကအဓိကနဲ့တာမညာပေါ့လေကျမတို့အတွက်အဓိကလိုအပ်တာဘာလဲကျမတို့ပြည်သူတွေအတွက်ဟိုဘယ်လိုခေါ်မလဲလုံခြုံစွာနေနိုင်ခြင်းစားနိုင်ခြင်းတောက်နိုင်ခြင်းဆိုတဲ့အနေအထားတစ်ခုကိုရောက်အောင်ဘယ်လိုဝိုင်းလုပ်ကြမလဲဒါကိုပဲအဓိကစဉ်းစားဆီချင်ပါတယ်လို့ နောက်တစ်ခုကျွန်မစိုးရင်တာဗာလဲဆိုတော့လက်ရှိပါနေတဲ့လွတ်တော်အမတ်တွေမြို့သမီးလွတ်တော်အမတ်တွေတောင်မှအခုလိုမျိုးဟိုလှုပ်ဆောင်ချက်ဟာမမှန်ကန်ဘူးလို့သိပေမဲ့လည်းဟိုဘယ်လိုကပုပ်ပွင့်လင်းလင်းမဆန့်ကျင်ရဲဟိုဆန့်ကျင်လိုက်ခြင်းအဖြစ်နောက်ထပ်ဒီ2015မှာတို့ဟာအခုလိုမျိုးလွတ်တော်အမတ်အဖြစ်ဆက်လက်ပါဝင်ပါလာနိုင်ဖို့ကလုံးဝမသိချာတော့တဲ့အနေအထားမျိုးဖြစ်တယ်ပေါ့နော်ဒါကတော်တော်လေးကိုကျမတို့မြို့သမီးတွေတော်တော်ကြီးမားတယ်ကျမတို့မြို့သမီးတွေခေါင်းဆောင်မှုအပိုင်းမှာပါဝင်လာဖို့တို့မဟုတ်တကယ်ရက်ရွာပိုင်းမှာလေးစားတဲ့အမျိုးသမီးတွေဖြစ်လာဖို့တစုံတရာလေးစားခံရတဲ့မျိုးသမီးဖြစ်လာဖို့ဆိုတဲ့အနေအထားနဲ့အလံဝေးအောင်ဆောင်လိုက်တဲ့အပိုင်းလို့ကျမတို့ကအဲ့လိုမျိုးခံယူမိပါတယ်ကျမတို့နိုင်ငံရဲ့လူဦးရေထက်ဝက်ကျော်ရှိတဲ့မျိုးသမီးတွေရဲ့ခံစားချက်တွေနောက်ပြီးတော့မှအမြင်တွေသဘောထားတွေကိုအခုလိုဟိုဘာသာရေးဆိုတဲ့စကလုံးအောက်ကနေပြီးတော့မှကန့်သတ်လိုက်မှုဟာကျမတို့နိုင်ငံအတွက်ကတော့အမတမ်းမှကြီးမားတဲ့နေ့နာဆုံးရှုံးမှုလို့ကျမမြင်ပါတယ် You can bend but never break me
cause it only serves to make meအမျိုးသမီးခန္ဓာကိုတောက်ကြနေညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးအခုလိုစနေမနေ့ပိုင်းမှာတစ်ကြိမ်ပြန်ပြီးတော့နားဆင်နိုင်ကြတာဖြစ်ပါတယ်ရှင်။အခုဆက်ပြီးနားဆင်ရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ပေးထားပါတယ်။
ဗဂန်ခင်နဲ့ခစ်တဲ့မြမဘီတူကလက်ရာတွေကိုနှွမ်းမိုးထားတယ်။ပြုခစ်ကဘီတူကရဲ့လက်ရာတွေကိုထိမ့်သိမ့်ဖို့အတွက်ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ကြီးကစီရင်သွင်းလိုက်ပါပြီ။ဘာကြောင့်ဒီဘီတူကလက်ရာတွေကိုထိမ့်သိမ့်ဖို့လိုတာပါလဲ။မြန်မာနိုင်ငံအလဲပိုင်းမှာလွန်ခဲ့တဲ့နှစ်ပေါင်း2000ကျော်ကတောင်ဘက်တရိတ်ခေတ္တရာဘိတ်တနိုးနဲ့အလဲပိုင်းမိုင်းမောကနေမြောက်ဖက်ဟန်လင်းတကောင်းအထိပြူမင်းဆက်တွေအုပ်ချုပ်ခဲ့တာလို့ရှင်းအောင်သူတေသနာပေါမောက်ကဦးတာထွန်းအောင်ကပြောပါတယ်
။ကျန်းရင်တော့ကျွန်တော်တို့ဒီခရီးနှစ်အစောပိုင်းလို့သတ်မှတ်လို့ရတာပေါ့ဗျာ။ဒီကပုံမဲ့ဆိုရင် PC 200စု 300စုဒီလိုသတ်မှတ်ကြတာပေါ့အဓိကအဆင်ကတော့သူတို့ view လို့သတ်မှတ်ဖို့ရဖြစ်တဲ့အကြောင်းချက်ကဘာလဲဆိုရင်စာပေပေါ့ခင်ဗျာသူတို့ဒီမှာ CSS စာ view စာပေါ့လေအဲဒီစာကိုအကြောင်းပြရတာဒီ view data တွေဖြစ်တယ်ဆိုမျိုးဖြစ်တယ် view စာပေဖြစ်တယ်ဆိုသတ်မှတ်ပါလေဆိုတော့ three feature မှာကျွန်တော်တို့ဒီဗုဒ္ဓရဲ့ဒီဟာကို accent ကိုအဲ့မှာရေးထားတဲ့ profile ဖြစ်ပါလေအဲ့ဒါဒီ three feature ဒီခြေကဝါဒဗုဒ္ဓဘာသာစတင်ထောင်းလာရနေရတို့တော့တင်လာလို့ရပါတယ်ရှင်းတော့အစားအနေနဲ့ပြောမယ်ဆိုရင်တော်တော်လေးကိုဒီပါရမီအစနီအရဆူရပါ
တယ်။အရှိတောင်အာရှကအရေးပါတဲ့ဒီနေရာကိုအခုကမ္ဘာယဉ်ကျေးမှုအမွေအနှစ်ဖြစ်နေထိမ့်သိရမယ့်အစီအမံထည့်သွင်းလိုက်ပါပြီ။စတူယန်ဒေါမန်စတူဂန်နဲ့ဆက်ဝိုင်းတွေပါဝင်တဲ့ပြုခစ်ပြုပညာရှင်တွေရဲ့မြို့ပြစီမံကိန်းမှာအိန္ဒိယလက်ရာတွေနဲ့ရောထွေးနေတဲ့ဒေသခံတွေရဲ့လက်ရာတွေကိုတွေ့ရတာပါ။ဆက်ဝိုင်းပုံတည်ထားတဲ့မြို့ကိုစတူယန်ပုံဒေါမန်စတူဂန်ပုံမြို့ရိုးတွေရန်ပြီးအိန္ဒိယပုံစံဂေတကာ12ခုနဲ့တိချောက်တက်ကြတဲ့ပြူလက်ရာတွေကိုမြမမင်းတွေရဲ့နန်းတော်တွေကနေ19ရာစုမန္တလေးမြို့တည်တဲ့အထိမြင်နေရတာပါ EOD နဲ့ချင်းတွင်းမြစ်ကြောင်းတစ်လျှောက်တရုတ်နဲ့အိန္ဒိယနိုင်ငံတွေကနေလမ်းပေါက်တဲ့ဒေသတွေမှာဒီပြူရှေးမြို့ဟောင်းတွေကိုတည်ထားတာဖြစ်ပါတယ်အခုထိတူးဖော်ရရှိတဲ့မြို့ရိုးရာ12ခုရှိနေပြီး5ခုကကြီးမားတဲ့အုပ်မြို့ရိုးတွေပါဒီထဲကတရေခေတ္တရာပိတ်တနိုးနဲ့ဟန်လင်းမြို့တွေကိုထိမ့်သိမ်းရမယ့်ကမ္ဘာအမွေအနှစ်ဖြစ်ကုလသမဂ္ဂကသတ်မှတ်ခဲ့တာပါ
ဒီတိကျပြမှာကျွန်တော် 24 ရဲ့ဟာတွေရောတော့မြေရင်ရှိအထောက်ထားတွေရောနှစ်ပိုင်းရှိနေဆိုရင်ဒီပိုင်းကတော့သာသနီကတောင်းနေပြရမှာပါဒီ safety တစ်ခုတွေပေါ့လေဟိုဟိုကြီးတို့ဘောဘောကြီးတို့အားရှိပါတယ်နောက်ဒီပိုင်းကတော့ဒီညိုရိုးတွေအထုံးမှုဒီလူတွေနဲ့လော့ကီဖိုင်ရတောင်းကြတယ်ကတော့ 24 တူရှိထားတဲ့ဟာတွေပါအဲ့ဒီနှစ်ပိုင်းပြန်ပြီးပြရပါမယ်တိကျပြမှာနောက်ဘူးကခုနကပြောတဲ့အဲ့ဒီဗုဒ္ဓပရပိုက်တွေရှေ့ပရပိုက်ကြီးပရပိုက်ကတည်းက24ရရှိတဲ့ဟာအဲ့တော့ဒီကတည်းကနဲ့မတူတာကတော့ကျွန်တော်တို့ဗိတ်တနိုးပေါ့နော်ဗိတ်တနိုးမှာတော့ခုနောက်ပိုင်းဘုရားစင်ထုတော်ဟူပြီးစားတော့စင်ထုဆိုလည်းတွေ့ပါတယ်ဗိတ်တနိုးကတော့ဒီကတည်းကတိတ်မနှမ်းမငယ်မှရှိတယ်အဲ့တော့ဗိတ်တနိုးမှာထူးခြားတာကတော့ဗာလဲဆိုလို့ရှိရင်ကျွန်တော်တို့ barrier home လို့ခေါ်မှာပေါ့လူရင်းနှုံးတဲ့ကြူတဲ့အဆောက်အုံဒီကျွန်တော်အိမ်မှာတွေ့ရတယ်နောက်အခန်းရှိခန်းပါတဲ့အဆောက်အုံတစ်ခုခုရှိတယ်အဲ့ဒီဖောင်းတချို့ဟာဒီအိန္ဒိယနိုင်ငံရှေ့တောင်ပိုင်းကဒီနာဂန်ဒမဂန်နာဆိုတဲ့ဟာနဲ့အဆောက်အုံဒီဒီနေပါလေပုံစံဒီပုံပတိုင်းလေးဒါကြောင့်ဘိတ်တနိုးကအဆောက်အုံများပြီးအိန္ဒိယတောင်ပိုင်းကအဆောက်အုံများနဲ့ဆက်စပ်မှုရှိတယ်လို့တော့အဲ့ဒါဆိုထားပါမယ်။နောက်ဟန်လင်းဟန်လင်းကတော့ဟန်လင်းကမှရှိတယ်ခုနပြောတဲ့ Berry House ပေါ့လေသူရဲ့ Children Home ပေါ့အဲ့ဒီပင်ကြိုင်ပကြိုတဲ့အဆောက်အုံသူဟာအဲ့လိုဒီဘိတ်တနိုးကအဆောက်အုံနဲ့တော်တော်လေးတူပါပဲ။အဲ့ဒီတည်းမှာဟန်လင်းကပိုသိဝင်သားဖို့ကောင်းတာတစ်ခုကဘာလဲဆိုလို့ရှိရင်ဟန်လင်းကပြုတစ်ခုလေးကိုကိုးစားကြည့်တဲ့ဖိုင်မဟုတ်ပါဘူး။အခုပြရတော့ကတော့ဟလင်းဟာကျူမတိုင်ငင်ကလေးကပြောမယ်ဆိုရင်တောက်ကင်ဟောင်းပိုင်းကဒီလိုသုံးနေတဲ့ ောက်လက်နဲ့ပြစ်စီကြရတယ်ဒါတွေအားလုံးကဟလင်းမှာနေထိုင်တယ်ကျွန်တော်တို့သူ့ပေါ်သူရှိနိုင်ပါတယ်အဲ့တော့ဟလင်းကကျွန်တော်မြင်ကတော့ဒီ site သမှုတွေမှာ continuity ရှိတာပေါ့ယဉ်ကျေးမှုစတဲ့စတဲ့တခုမှတောက်ခေပြီးရင်ကြီးခေဒီခေပြီးရင်တန်ခေတန်ခေဆိုပြန်ကြီးခေပေါ့လေနောက်ဆုံးပကံအထိဆိုတော့အဲပကံကလည်းစားလိုက်လို့ဆိုတော့နောက်ပိုင်းလူတွေနေတဲ့အထိဆိုတော့အဲ့တော့ဟလင်းဒီခေဆက်ဆက်လူတွေစတဲ့နေထိုင်ခဲ့တဲ့ဟိုရှင်းအောင် site တခုဖြစ်တယ်လို့တော့ပြောလို့ရပါတယ်ကိုသိဝင်လာဖို့ကောင်းတယ်ထင်ပါတယ်
UNESCO ကဂျင်ညာချက်ထမှာထူးခြားတာတခုတွေ့ရပါတယ်ဆက်ဆက်မှုလုပ်ငန်းထွန်းကားစားသည့်အချိန်ကအမှတ်သားတွေတွေ့ရတယ်လို့ပြောပါတယ်ဘာတွေကိုတွေ့လို့ပြောတာပါလဲဆက
်ဆင်းနိုင်စရာအကြောင်းရှိတာမှာဆိုရင်တက္ကသိုလ်တွေပေါ့ဗျာဒီပန်တွေပန်မေနာတွေသဘဲလုပ်တဲ့တည်းဖြိုးတဲ့ဒီပန်ရေကြိုတဲ့ဖြိုးဟောင်းတွေရှိအောင်ရှိပါလိမ့်မယ်ထင်ပါတယ်ဒါတွေကိုရည်ရွယ်တာဖြစ်တော့ဖြစ်မှာပါ
UNESCO ကနေပြီးတော့ဒီကမ္ဘာရှေးဟောင်းထိမ့်သိမ့်တဲ့နေရာဖြစ်နေတတ်မှတ်လိုက်တဲ့အခါမှာဒီဒေတာအတွက်ကိုဘာတွေများထူးထူးခြားခြားဖြစ်လာမလဲဆရာဘာတွေများလှုပ်တင်ပါလဲ
ဟုတ်ကဲ့မြန်မာနိုင်ငံအနေနဲ့ဒီ UNESCO ရဲ့ထိမ့်သိမ့်မှုအောက်ကိုအမွေနှစ်ထက်ကိုဒီ2.5 ဝင်သွားတဲ့အကြောင်းမြန်မာနိုင်ငံရဲ့ခီးသွွားလုပ်ငန်းမှာဒီပါနိုင်ငံသားတွေခီးသွွားမှုကစိတ်ဝင်စားမှုပုံများလာနိုင်တယ်အဲ့ဒီခီးသွွားတဲ့အချိန်မှာတနည်းအားဖြင့်ဒီပညာရှင်တွေအတွက်ပို့ပြီးတော့အာရုံကျစရာနေရာဖြစ်လာနိုင်ပါတယ်ပညာရှင်တွေကပို့ပြီးတော့အာရုံကျလာနိုင်ပါတယ်W ကဒီပြုထိန်းသိမ်းမှုနဲ့ပတ်သက်ပြီးတော့ UNESCO ရဲ့ plan တွေအတိုင်းပြုပြင်ထိန်းသိမ်းရမှာဖြစ်တဲ့အကြောင်းဒီအဆောက်အုံအများကြီးရေရှည်တည်တဲ့ခံမြင်မှုပဲအမှတ်ငယ်တွေကိုရှိလာနိုင်ပါတယ်။နောက်တစ်ခုကပြုပြင်ထိန်းသိမ်းမှုအတွက်လိုအပ်သောထောက်ပံ့ခြင်းတွေများလည်းမြန်မာနိုင်ငံကအများကြီးရရှိနိုင်နေပါတယ်။ငွေကြေးအဖြစ်တော့လည်းကောင်း၊ဥပဒေညာပိုင်းဆိုင်ရာတော့လည်းကောင်းထောက်ပံ့နေအများကြီးရရှိလာနိုင်ပါတယ်။ W ကမြန်မာနိုင်ငံမှာရှိတဲ့ဒီဘာသာရေးဆိုင်ရာလုပ်နေတဲ့လူတွေအတွက်လည်းထောက်ပံ့ကောင်းတွေအများကြီး follow လုပ်နေလို့ယူဆပါတယ်။ဒီကတော့ကျွန်တော်တို့ဒီညီကျေမှုနဲ့ပတ်သက်လို့ဖြစ်ဖြစ်ကျန်းမာရေးနဲ့ပတ်သက်လို့ဖြစ်ဖြစ်လူတွေမှာအဓိကလိုအပ်ကြတာ awareness ပါအသိရှိဖို့တူပါတယ်ဒီဟာကိုတန်ဖိုးထားတဲ့ဖို့အသိရှိဖို့တူတယ်အဲ့တော့ဒီဟာတွေကလူတွေအသိရှိလာဖို့အတွက်ပညာပေးဖို့မှုတွေအများကြီးတည်ပြန်လို့ကိုလိုပါလိမ့်မယ်အဲ့တော့ဒီပညာပေးမှုတွေဟာလူတွေဆိုတဲ့နေရာမှာပြည်သူတွေရောအုပ်ချုပ်သူတွေရောကျွန်တော်တို့အားလုံးကအဲ့သတ်မှတ်ထားတဲ့စံညွှန်ပြညွှန်ကိုလိုက်နာဖို့လိုပါလိမ့်မယ်ကျွန်တော်ဘာသာရေးကိုကြီးညိုလို့တရားလို့ထုံချူသုံးမယ်ရွှေချမယ်စသဖြင့်ဒါတွေကကျွန်တော်တို့သတ်မှတ်တဲ့စဉ်ကြီးစဉ်ညွန်တွေညီမညီတော့မှာပါဒါတွေကိုကျွန်တော်အတိအကျလိုက်နာဖို့လိုမှာပေါ့ရှောင်းပစ္စည်းကိုရှောင်းပစ္စည်းကဲလို့ပဲကျွန်တော်ရေရှည် event ခိုင်မြအောင်ပါထားဘာလုပ်ပေးမလဲဘယ်လိုကောက်ွယ်မလဲပြည့်စီအောင်ဒါမျိုးပဲလုပ်ဖို့လိုမှာပါဟိုသူ theory ရဆိုလို့ရှိရင်အခုကျွန်တော်တို့ပကံတို့ဘာလို့မှာလို့ဒီ action side side ကအဲ့ဒီရှောင်းဒီ landscaping ကို action landscaping ကိုရအောင်ရမူလပုံနဲ့နိုင်သိမ့်သိမ့်ထားတဲ့အနေထားမျိုးဖြစ်ပါတယ်ကျုပ်တွေ့ရတယ်ပါလေကျွန်တော်လုပ်ွင့်မရှိပါဘူး။ဟောကက်ရလည်းနေပါလေဖောက်လို့မရဘူး။အဲ့ဒီနားမှာဟိုပြောမယ်ဆိုလို့ရှိရင်ခင်မိအဆောက်အုံတွေကျွန်တော်ဖောက်ွင့်မရှိပါဘူး။စတဲ့ဒီလိုပတ်မှတ်တဲ့အများကြီးပေါ်လာပါလိမ့်မထင်ပါနဲ့။တင်းတင်းတင်းတဲ့နေရာမှာကျွန်တော်တို့ကဒီနှစ်တရာကျော်သွားတဲ့ဟာတွေကလေရှင်းဟောင်းအမွေနှစ်ထဲတင်းတင်းနဲ့ပါပါတယ်
။ပြူမြို့သုံးမြို့အပါဝင်ထိမ့်သိမ့်တင်းနဲ့ရှင်းဟောင်းမြို့နဲ့နေရာရှိခုကို1994ခုနှစ်ကကမ္ဘာအမွေနှစ်ဆင်းတဲ့ထဲ့ဖို့အတွက်မြန်မာနိုင်ငံကတင်သွင်းခဲ့ပါတယ်ဒီထဲမှာရှေးပြည်သူကလက်ရာတွေထင်းထင်းရှားရှားရှိနေတဲ့မြောက်ဦးမန္တလေးအင်းဝနဲ့ဟန်တာဝရီမြို့ဟောင်းတွေပါဝင်တယ်လို့ဗရလင်းကူနဲ့အင်းလေးကမှပါဝင်တယ်ဆိုတာကိုတင်ပြရင်ဒီသတင်းဖတ်အတွက်သိပ္ပံနဲ့အနည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်
တခင်မျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့နှိပညာစီစဉ်တွေကိုတောက်ကြနေညပိုင်းမှာအတိတ်နှာစင်နိုင်ပြီးအခုလိုစနေမနေ့တိုင်းမှာပြန်ပြီးတော့ထုတ်လွှင့်ပေးပါရရှင
်အမေရိကန်ဆိုရာရဲ့သဘောထားမြင်အဖို့ကိုတင်ပြပါတော့မယ်ခင်ဗျာ
ကမ္ဘာတစ်လောကနိုင်ငံရေးပါဝင်ဆောင်ရွက်မှုစီးပွားရေးဖွံ့ဖြိုးမှုနဲ့လူအခွင့်ရေးနယ်ပယ်ကအမျိုးသမီးခေါင်းဆောင်တွေကိုလေ့ကျင့်ပြုထောင်ပေးတဲ့မြေတောင်မြောက်ပြုထောင်ပေးနေတဲ့အမေရိကန်အခြေစိုက်အစိုးရမဟုတ်တဲ့အဖွဲ့အစည်း Vital Voices ကနေပြီးတော့ဆီးရီးယားလူအခွင့်ရေးခုခံကာကွယ်သူ Razan Zitune ကိုအဖွဲ့ကြီးရဲ့ Global Travelers ဆုချီးမြှင့်လိုက်ပါတယ်။ညီမဖြစ်သူ Rana ကသူမကိုစားဒီစုကို Washington DC မြို့တော်ကကနေဒီစင်တာမှာလက်ခံရယူခဲ့ပါတယ်။Miss Zitune ဟာအသက်38နှစ်အရွယ်ရှိနေတဲ့ဦးဖြစ်ပြီးနှစ်တွင်နဲ့ချီပြီးတော့ဂိုင်းကနာဆွဲကွဲပြားနေတဲ့ဆီးရီးယားနိုင်ငံတဝန်းကနိုင်ငံရေးအကျဉ်းသားတွေကိုကိုးစားပြုနေသူလည်းဖြစ်ပါတယ်။2009ခုနှစ်မှာတော့သူမကဆီးရီးယားရဲ့အကြမ်းဖက်မှုတွေကိုမှတ်တမ်းတင်ဖို့နဲ့ကမ္ဘာကိုချပြနိုင်မှုအတွက်ဆီးရီးယားရဲ့ပထမဆုံးလူအခွင့်အရေးသတင်းအချက်အလက်စုဆောင်းရေးဌာနကိုဖွဲ့စည်းခဲ့ပါတယ်။ငြိမ်းငြိမ်းချမ်းချမ်းဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့အချမ်းမဖက်ဖဲရပိုင်ခွင့်နေခုခံကာကွယ်ရေးတို့ကိုထောက်ခံသူတဦးဖြစ်တဲ့သူမဟာ ဆီးရီးယားနိုင်ငံအတွင်းမှာတိုက်ပွဲတွေစတင်ခဲ့ပြီးတဲ့နောက်အစိုးရကလည်းသူမကိုတရားဝင်ပြစ်တင်ရှုတ်ချခဲ့သည့်တိုင်အောင်2011ခုနှစ်မှာဆီးရီးယားနိုင်ငံအတွင်းမှာဆက်လက်နေထိုင်ပြီးအလုပ်လုပ်ဖို့ကိုရွေးချယ်ခဲ့ပါတယ်။2013ခုနှစ်ဒီဇင်ဘာလမှာတော့မစ်စီတူနဲ့ဟာသူမရဲ့ခင်ပွန်းဖြစ်သူလောက်ဖို့ကင်ပဲနှစ်ဦးတို့နဲ့အတူဒမတ်စကတ်မြို့တော်အနီးဒိုမားမှာရှိတဲ့ချိုးဖောက်မှုများမှတ်တမ်းတင်ရေးစင်တာရုံးခန်းကနေအတင်းအဓမ္မခေါ်ဆောင်သွားခြင်းခံခဲ့ရတယ်လို့ပြောဆိုကြပါတယ်။ဘယ်ကိုခေါ်ဆောင်သွားတယ်လဲဆိုတာကိုမသိရသေးသလိုသူမပျောက်ဆုံးနေမှုနဲ့ပတ်သက်ပြီးတော့လည်းဘယ်အဖွဲ့အစည်းကမှသူတို့လက်ချက်လို့ထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူး။လန်ဒန်မှာပြုလုပ်တဲ့ပဋိပက္ခတွေအတွင်လိမ်ပိုင်းဆိုင်ရာချိုးဖောက်မှုများအဆုံးသတ်ရေးကမ္ဘာညီလာခံကြီးမှမိန့်ခွန်းပြောတဲ့အခါမှာအမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီကရာဇန်ဇီတူးနဲ့ပတ်သက်ပြီးတော့ပြောဆိုခဲ့ပါတယ
်။ Razan has risked her life inside Syria to care for people.
ဆီးရီးယားနိုင်ငံတွင်းကနိုင်ငံရေးအကျဉ်းသားတွေကိုစောင့်ရှောက်မှုပေးဖို့နဲ့အမျိုးသမီးတွေကိုအကြမ်းဖက်မှုအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေကိုအများအာယုံစိုက်လာစေရေးလှုံ့ဆော်ဖို့ရာဇန်အတွက်အသက်အန္တရာယ်ရှိခဲ့ပါတယ်။သူမရဲ့ခေါင်းဆောင်မှုနဲ့တရေကောင်းဆန်မှုကိုလေးစားသမှုနဲ့ကျွန်တော်တို့သူ့ကိုစားဆောင်ရွက်ပေးကြပါစို့လို့ဝန်ကြီးကယ်ရီကပြောခဲ့တာပါ။နိုင်ငံသားဝန်ကြီးကယ်ရီကရာဇန်စီတူးနဲ့ကိုလှုပ်ပေးဖို့ထပ်ပြီးတော့ပြောဆိုခဲ့တယ်လို့ဆီးရီးယားနိုင်ငံနဲ့ကမ္ဘာတစ်လွှားမှာဖမ်းဆီးထိန်းသိမ်းခံနေရတဲ့ပျောက်ဆုံးနေကြတဲ့လူအခွင့်အရေးခုခံကာကွယ်ကြသူထောင်ပေါင်းများစွာကိုပြန်လှုပ်ပေးဖို့ကိုလည်းတောင်းဆိုလိုက်ပါတယ်။သူတို့ရဲ့အတန်တွေလည်းတိတ်မသွားစေရဘူးလို့လည်းမစ္စတာကယ်ရီကပြောဆိုခဲ့ကြောင်းပါရှင
်။အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုပြင်ပြလို့ပြီးပါပြီ
။အခုနားဆင်ကြကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားမြင်တာဖြစ်ပြီး VO ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ဒီအစီအစဉ်အစဆုံးကိုညနေ7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်အခုမနေ့ဖက်အစည်းအဝေးအဆုံးမတက်ခင်မှာနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရန်နိုင်ကတလှည့်ကြီးညာပေးပါဦးမယ်ရှင
်ယူကရိန်းသမ္မတပိုရိုရှန်ကိုကရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေနဲ့တစ်ဖက်သက်အပြစ်ခတ်ရဆဲထားတာကိုနောက်ထပ်3ရက်တက်တန်းထပ်တိုးလိုက်ပါတယ်။ယူကရိန်းစစ်တပ်ဘက်ကအပြစ်ရနေသူတွေသူတို့ဘက်ကလည်းအပြစ်ရထားမှာဖြစ်တယ်လို့တချို့သဘုံအဖွဲ့တွေကပြောလိုက်ပါတယ်။ဂျော်ဂျီယာ၊မော်လ်ဒိုဗာနဲ့ယူကရိန်းနိုင်ငံတွေဟာ EU ဥရောပသမဂ္ဂနဲ့အောက်ခွန်မဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ကိုတောက်ကြနေကလက်မှတ်ရေးထိုးလိုက်ကြပြီဖြစ်ပါတယ် EU ရဲ့စံချိန်စံနှုန်းတွေနဲ့ပြည့်မီတဲ့၍ဒီ3နိုင်ငံအနေနဲ့အကျိုးအမြတ်အများပြားရနိုင်မဲ့ EU အဖွဲ့ဝင်28နိုင်ငံစလုံးနဲ့လွတ်လပ်စွာကုန်သွယ်ခွင့်ရကြမှာလည်းဖြစ်ပါတယ်လူကိုသေးသေးဖို့ရည်ရွယ်ထုတ်လုပ်ထားတဲ့မြေမြုံမိုင်းပိုင်ဆိုင်မှုကိုဖြည်းဖြည်းချင်းရှင်းချသွားမယ်လို့အမေရိကန်ရာရှိတွေကပြောလိုက်ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့မြေမြုံမိုင်းအသစ်တွေထပ်မံထုတ်လုပ်တော့မှာမဟုတ်တယ်လို့ဝယ်ယူခြင်းလည်းပြုလုပ်တော့မှာမဟုတ်တဲ့အပြင်အဆုံးသတ်မှာနိုင်ငံတကာမြေမြုံမိုင်းအသုံးပြုမှုတာစီရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးဖို့စီစဉ်ထားတဲ့အကြောင်းသမ္မတအိုဘားမားကပြောလိုက်ပါတယ်မြန်မာသမ္မတဦးသိန်းစိန်ရဲ့၄ရက်ကြာတရုတ်နိုင်ငံခီးစဉ်မနေ့ကစတင်ရမှာတော့တရုတ်သမ္မတပါဝင်အစိုးရထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်တရုတ်သမ္မတရှီကျင်ပင်ပါဝင်တရုတ်အစိုးရတာဝန်ရှိသူတွေနဲ့ဘေကျင်းမြို့တော်မှာတွေ့ဆုံရာမှာနိုင်ငံဆက်ဆံရေးတွေတိုးတက်အောင်ဆောင်ရွက်သွားမှာဖြစ်တဲ့ကြောင်းသမ္မတဦးသိန်းစိန်ကပြောသွားပါတယ် FIFA ကနေဥရုဂွေးတိုက်စင်မှု Luis Suarez အပေါ်ချမှတ်လိုက်တဲ့ပြစ်ဒဏ်ဟာပြင်းထန်လွန်တယ်လို့အီတလီနောက်တန်းလို့ Giorgio Chiellini ကပြောလိုက်ပါတယ်သူရဲ့ internet ဆောင်ရွက်နာမှာတောက်ကြနေကပြောတာမှာတော့ FIFA ရဲ့ဆုံးဖြတ်ချက်တွေကိုလုံးဝမှန်ကန်တယ်လို့သူအမြဲတမ်းယုံကြည်ထားကြောင်းဒါပေမဲ့ Suarez ကိုချမှတ်တဲ့ပြစ်ဒဏ်ကတော့ပြင်းထန်လွန်တယ်လို့ပြောထားပါတယ်ခင်ဗျာ
2014ခုနှစ်ဇွန်လ28ရက်စနေနေ့မနေ့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုရန်နိုင်ကြီးညာပေးခဲ့တာပါဒီမနေ့အစီအစဉ်ထုတ်လွှင့်ရမှုကဒေါ်လာလတ်တန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်စနေနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဖမ်းယူနှาศင်နိုင်ကြပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင် VOE ကိုနှาศင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်
This program has come to you from the Voice of America, Washington.